ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်အနန်းခွင်းကျေးရွာကစစ်ကောင်စီရဲ့အနန်းခွင်းစစ်ဗျူဟာစခန်းကိုကရင်မျိုးသားလက်မျောက်ရေးတပ်မတော် KNLA နဲ့ PDF နဲ့ဒေသခံပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြပါတယ်။တိုက်ပွဲတွေပြင်းထန်သလိုစစ်ကောင်စီဘက်ကလည်းလက်နက်ချသူတွေပိုးပြီးများလာတယ်လို့ပူးပေါင်းတပ်ဖွဲ့ကတပ်ဖွဲ့ဖြစ်တဲ့ ABSDF ကတရင်တက်တရင်မှုရဲဘော်တင်းဝင်က VOA ကိုပြောပါတယ်။ဖျားသုံးစုဒေသမှာတစ်ခုတည်းသာကြံတော့တဲ့ဒီစစ်ကောင်စီအနန်းခွင်းစစ်ဗျူဟာစခန်းကိုကရင်ပူးပေါင်းတပ်ဖွဲ့ကပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စခန်းမကျရှုံးရအောင်လေကြောင်းကနေဘုံးကျက်တိုက်ခိုက်တာတွေမြေပြင်ကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေကိုဇက်တိုက်လုပ်နေတာဖြစ်ပါတယ်။မော်မြိုင်ကနေတနင်္သာရီထိလမ်းတွေကိုလည်းပူးပေါင်းတပ်တွေဘက်ကနေပိတ်ဆို့ပြီးနေရာယူထားတာပါ။အခုဆိုရင်စစ်တပ်ရဲ့အရေးပါတဲ့ဗျူဟာဖြစ်တဲ့အနန်းခွင်းစခန်းဟာခံစစ်ဖြစ်တာရပ်တည်နိုင်ပြီးထိုးစစ်မရှိတော့ဘဲပူးပေါင်းတပ်တွေရဲ့ပိတ်ဆို့တိုက်ခိုက်မှုတွေခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကျိုင်းစိတ်ကြီးမျိုးနယ်တဲကဆေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။